ရခိုင်အရေးကိစ္စနဲ့နိုင်ငံတကာဖိအားတွေရင်ဆိုင်နေရချိန်မှာပဲမြန်မာအစိုးရအနေနဲ့ဝန်ကြီးဌာနအသင်းတစ်ခုကိုတိုးချက်ဖွဲ့စည်းပြီးဝါရင့်တန်တမန်တွေကိုပြည်ထောင်စုဝန်ကြီးအဖြစ်ခန့်အပ်လိုက်ပါတယ်။တချိန်ထဲမှာပဲအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုလည်းအသစ်ပြန်လည်ဖွဲ့စည်းခဲ့ပါတယ်။အစိုးရအဖွဲ့အစည်းတွေအခုလိုတိုးချက်ပြင်ဆင်ဖွဲ့စည်းတာနဲ့ပတ်သက်လို့မတ်မေခါကစုံစမ်းမေးမြန်းချပါတယ်ရှင်။
ဒီလိုတိုးချက်ပြင်ဆင်ဖွဲ့စည်းမှုတွေကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာနိုင်ငံတော်သမ္မတကလွှတ်တော်ဘက်ကတင်ပြလာတာဖြစ်ပါတယ်။တိုးချက်မဲ့ဝန်ကြီးဌာနတွေကတော့အစိုးရအဖွဲ့ရုံးဝန်ကြီးဌာနနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနတို့ဖြစ်ပြီးဝါရင်တန်တမန်ဟောင်းတွေဖြစ်ကြတဲ့ဥတောင်ထွန်းနဲ့ဥကျော်တင်တို့ကိုပြည်ထောင်စုဝန်ကြီးတွေအဖြစ်ခန့်အပ်ထားပါတယ်။နိုင်ငံတော်သမ္မတကိုသာပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးကလွှတ်တော်မှာတင်ပြခဲ့တာဖြစ်ပါတယ်။အသစ်ဖွဲ့စည်းလိုက်တဲ့ဝန်ကြီးဌာနနှစ်ခုရဲ့လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဦးထွန်းထွန်းဦးကအခုလိုတင်ပြခဲ့ပါသေးတယ်
။နိုင်ငံတော်သမ္မတအားတာဝန်ခံပြီးပြည်ထောင်စုအစိုးရအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးတဦးကိုခန့်အပ်၍တာဝန်ယူဆောင်ရွက်စီမီဆိုပါကပုံမူထိရောက်စွာအကောင့်ထဲပေါ်ဆောင်ရွက်နိုင်ပြီဖြစ်သဖြင့်ရင်းဝန်ကြီးဌာနကိုထပ်မံဖွဲ့စည်းလိုခြင်းဖြစ်ပါတယ်။နောက်ထပ်ဖြည့်စွက်ဖွဲ့စည်းလိုသည့်ဝန်ကြီးဌာနတစ်ခုမှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဖြစ်ပါတယ်။နိုင်ငံတကာအရေးကိစ္စများတွင်တက်ကြွစွာပါဝင်ဆောင်ရွက်လျက်ရှိပါတယ်။နိုင်ငံတကာဆက်ဆံရေးတွင်နိုင်ငံသားရေးဝန်ကြီးဌာနနှင့်အတူပူးပေါင်းဆောင်ရွက်ရန်နှင့်နိုင်ငံတကာရေးရာကိစ္စရပ်များကိုနိုင်ငံရေးစုတော်အဖြစ်စီးပွားရေးပူးပေါင်းဆောင်ရွက်မှုစုတော်မှလည်းခြုံငုံသုံးသပ်ပြီးနိုင်ငံတော်သမ္မတအားရှားဝင်ခံဆောင်ရွက်မည်ဝန်ကြီးဌာနတစ်ခုလိုအပ်လာသည့်အတွက်ဤပြည်ထောင်စုဝန်ကြီးဌာနအစ်စ်ကိုဖွဲ့စည်းရခြင်းဖြစ်ပါတယ်
။အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းရမှာအရင်ပြန်ကြားရေးဝန်ကြီးဟောင်းလည်းဖြစ်အငင်းစားတက်မတော်အရာရှိဟောင်းလည်းဖြစ်သူဦးအောင်ကြီးကိုဥက္ကဋ္ဌအနေနဲ့တာဝန်ပေးထားပြီးရှေ့နေကျုံရုံကအရာရှိဟောင်းတွေဥပဒေပညာရှင်တွေနဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနကအငင်းစားအရာရှိတွေနဲ့ဖွဲ့ဝင်10ဦးကျော်ပါဝင်ဖွဲ့စည်းထားတယ်လို့ပြည်ထောင်စုလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကပြောပါတယ
်။အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌတာဝန်ကိုဦးအောင်ကြီးပြည်ထောင်စုဝန်ကြီးငင်းစား၎င်းအတွင်းမှုတာဝန်ကိုဦးဆောင်ဝင်းညွှန်ကြားမှုအငင်းစား၎င်းတာဝန်ပေးရရန်ရတာပါ
ဒီလိုထပ်မံအစ်စ်ဖွဲ့ရနဲ့ပတ်သက်လို့နိုင်ငံရေးလေလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့အမှန်တကယ်လုံနိုင်သူတွေနဲ့အစိုးရရန်တရားကိုအကောင်းဆုံးမောင်းနှင်ဖို့လက်ရှိအစိုးရအနေနဲ့လိုအပ်နေတယ်လို့အခုလိုသုံးသပ်ပြောဆိုလိုက်ပါတယ
်။အစ်စ်ဖွဲ့စည်းလိုက်တဲ့အစိုးရအဖွဲ့ရုံးဝန်ကြီးဌာနနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဆိုတာတကယ်တမ်းအားဖြင့်ပြောမယ်ဆိုရင်အတိုင်းနိုင်ငံရုံးဝန်ကြီးဌာနပဲဖြစ်ဖြစ်နိုင်ငံသားရေးဝန်ကြီးဌာနပဲဖြစ်ဖြစ်ပူတွဲပြီးတော့စီမံခန့်ခွဲလို့ရတဲ့ဝန်ကြီးဌာနတွေဖြစ်နေတာကိုလည်းတစ်ဖက်ကတွေ့ရပါတယ်။ဒီဝန်ကြီးဌာနနှစ်ခုဟာတော့တကယ်လိုအပ်သလားမလိုအပ်သလားဆိုတာကိုသတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူလူထုကိုစားတော့မေးမြန်းပေးဖို့လိုအပ်ပါတယ်။အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုကြည့်မယ်ဆိုရင်လေကျွန်တော်တို့ကော်မရှင်အဖွဲ့ဝင်အစ်စ်တွေကိုဖွဲ့ပြီးတဲ့နောက်မှာတတိုင်းပြည်လိုတိုင်းတာနဲ့ဘယ်လိုပုံစံမျိုးနဲ့ပေါ်ဆောင်မလဲဆိုတာကိုတော့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့မေးမြန်းဖို့လိုအပ်ပါတယ်။အဲလွတ်တော်အနေနဲ့အစိုးရနဲ့ပြည်ထောင်စုအဆင့်အဖွဲ့အစည်းတွေရဲ့ဆောင်ရွက်ချက်တွေပေါ်မှာထင်းကြီးဆောင်ရွက်နိုင်ရေးမရှိဘူးဆိုရင်ဒါဟာပြည်သူလူထုရဲ့တော့ယုံကြည်မှုထောက်ခံမှုကိုထိခိုက်နိုင်တဲ့အနေအထားမျိုးတွေရှိတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပါပြဋ္ဌာန်းချက်များအရလက်ပေးလက်ယူပပျောက်ရေးကော်မရှင်ကို2014ခုနှစ်ဖေဖော်ဝါရီ25ရက်နေ့ကအငြင်းစားစစ်မှုတန်းဟောင်းဦးမြဝင်းဥက္ကဋ္ဌအဖြစ်တာဝန်ယူပြီးအဖွဲ့ဝင်15ဦးနဲ့ဖွဲ့စည်းခဲ့ပူပါတယ်။ဒါကိုဒီတစ်ခါမှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အဖြစ်အမည်ပြောင်းလဲပြီးဖွဲ့စည်းလိုက်တာဖြစ်ပါတယ်။လက်ရှိ NLD အစိုးရလက်ထက်မှာအစိုးရဝန်ကြီးဌာန22ခုရှိရာကနေဒီကနေ့ထပ်တိုးလိုက်တဲ့ဝန်ကြီးဌာနတွေပေါင်းရင်တော့အစိုးရဝန်ကြီးဌာန24ခုရှိလာမှာဖြစ်ပါတယ်ရှင်။